ရှင်သောဝိညာဉ်တော်ဤလှူဆောင်ခြင်းများမင်္ဂလာပါမိတ်ဆွေစစ်မှန်တဲ့ဘုရားသခင်ရဲ့ဝိညာဉ်တော်ဟာလူများထဲ၌အသက်ရှင်နေတယ်ဆိုတာကိုမိတ်ဆွေနားလည်သိရှိခဲ့ပူပါသလားဘယ်အချိန်တုန်းကဘယ်လိုနည်းဖြင့်ဖြစ်ပျက်ခဲ့ရတဲ့အကြောင်းကိုပြောပြပါမယ်အချက်ပေးတန်ကိုကြားတဲ့အခါနောက်ရုပ်ပုံကိုကြည့်ရန်ဆင်သင့်နေပါရုပ်ပုံ1ယေရှုကောင်းကင်ဘုံသို့တက်သွားခြင်းလွန်ခဲ့သောနှစ်ပေါင်း2000လောက်တွင်ယေရှုသည်ကောင်းကင်မှမြေကြီးပေါ်သို့ကြွဆင်းလာခဲ့ပါသည်သူသည်ဘုရားသခင်၏တန်အစစ်အမှန်ကိုကျွန်ုပ်တို့အားပြသဖို့ရန်ဘုရားသခင်ထံမှရောက်လာခဲ့ပါသည်ကျွန်ုပ်တို့အားဝိညာဉ်အသက်တာကိုပေးရန်အတွက်လဲကြွလာခဲ့ပါသည်ယေရှုမပါရှိပါကကျွန်ုပ်တို့ရဲ့ဝိညာဉ်အသက်တာသည်အသေးဖြစ်ပါသည်ဘုရားသခင်ထံတော်မှကျွန်ုပ်တို့သည်ကင်းကွာခဲ့ကြရပါတယ်ကျွန်ုပ်တို့ဘုရားသခင်ထံတော်သို့ပြန်လှည့်လာစေဖို့ရန်ယေရှုကြွလာခဲ့ပါတယ်ယုံမာသောသူတို့သည်ယေရှုကိုတစ်သားလဝါကတိုင်ပေါ်၌တပ်ဖြတ်ခဲ့ကြပါတယ်ဒါပေမဲ့သုံးရက်ကြာတဲ့အခါရှင်ပြန်ထမြောက်လာခဲ့ပါတယ်သူ့ရဲ့တပည့်တော်များနဲ့အခြားသောလူများစွာတို့ကယေရှုကိုမြင်တွေ့ခဲ့ကြရပါတယ်ယေရှုကသူ့ရဲ့တပည့်တော်များအားတန်ရှင်သောဝိညာဉ်တော်ရောက်ရှိလာတဲ့အခါတင်တို့မှာတကူရရှိကြမယ်။တင်တို့သည်ကဘာစွန်းတိုင်အောင်သွား၍လူများအားငါရဲ့အကြောင်းကိုပြောပြကြပါလို့မှာကြားခဲ့ပါတယ်။ထို့နောက်ယေရှုသည်ရုပ်ပုံထဲမှာတွေ့မြင်ရတဲ့ကဲ့သို့ကောင်းကင်သို့ခြိဆောင်သွားခြင်းခံခဲ့ရပါတယ်။